သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmizma မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများမေလ15ရက်ဗုဒ္ဓနေ့အတွက် SPS Useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများဘတ်ဂျက်ဆိုင်ရာအချက်အလက်တချို့ Commonwealth Grand Assistant ရဲ့အမြင့်ဆုံးနှုန်းထားကိုအပိုဆေးရခိုင်နှုန်းမြင့်တင်ရန်လာမယ့်9နှစ်အတွင်းဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးမှာဖြစ်ပါတယ်ပြောင်းလဲမှုတွေချင်ပေါ်မဲ့မိဘများသို့မဟုတ်ကလေးတယောက်သို့မဟုတ်နှစ်ယောက်ရှိသောဇနီးမောင်နှံများမှရရှိသည့်ငှားရမ်းကအများဆုံးထောက်ပံ့မှုမှာတပတ်နှင့်ဒေါ်လာ80ကျော်ဒေါ်လာမှာဖြစ်ပါတယ်။ဘတ်ဂျက်သည်အမျိုးသမီးများ၏ကျန်းမာရေးအတွက်ဒေါ်လာ360ခွဲဝေပေးမှာဖြစ်ပါတယ်။ဒေါ်လာ50ကျော်သည်သားဖွားဆောင်ရှောက်မှုအတွက်ဖြစ်ပြီး49သန်းသည်endometriosis ကဲ့သို့သောရှုပ်ထွေးသောအခြေအနေများအတွက်ဖြစ်ပါれကိုယ်ဝင်ပြတ်ကျတဲ့အမျိုးသမီးတွေနဲ့သူတို့ရဲ့မိသားစုတွေကိုထောက်ပံ့ရန်ရပုံငွေနဲ့ပါရှိပါれအစိုးရက First Nation လူမျိုးများအတွက်သက်သေမှုနှုန်းသည်ကျန်လူဦးရေများထက်နှစ်ဆပိုသောကြောင့်နိုင်ငံအတွက်ရှည်ကွဲစရာဖြစ်တယ်လို့အစိုးရကပြောကြားပါれသက်သေမှုကာကွယ်ရေးအတွက်ဘတ်ဂျက်ငွေ 12.8 သန်းခွဲခွဲဝေပေးထားပါれဘတ်ဂျက်2024သည်ဩစတြေးလျနိုင်ငံသားများအားဆေးရုံတွင်နေစရာမလိုပဲဆေးဘက်ဆိုင်ရာအထောက်ပံ့များရရှိရန်ကူညီပေးရန်အတွက်ရည်ရွယ်ထားတဲ့ဒေါ်လာ882သန်းရန်ပုံငွေကို Medicare တွင်ထည့်ဝင်ပေးမှာဖြစ်ပါれအခမဲ့စိတ်ချမ်းသာရေးဝန်ဆောင်မှုများတိုးချဲ့ရန်ဒေါ်လာ362သန်းပါရှိပါれဒေါ်လာ3ဘီလီယံခွဲခန့်သည်နှလုံးရောဂါကိုတိုက်ဖျက်တဲ့ဆေးဝါးများပါဝင်PBS တွင်စီးရင်တွင်ထားသောဆေးဝါးအသစ်များအတွက်ပေးဆောင်ပေးမှာဖြစ်ပါသည်။ဒုနာဖြူသားဖွားဆရာမှသင်ကြားရေးနှင့်လူမှုရေးလုပ်ငန်းမှကျောင်းသားများသည်သူတို့ဘွဲအတွက်တစ်စိတ်တစ်ပိုင်းဖြင့်ဖြစ်မနေအခကြေးငွေရတဲ့အလုပ်များကိုထမ်းဆောင်ရတဲ့အတွက်ဇူလိုင်လမှစတင်ကတပတ်လျှင်$39.50ရရှိမှာဖြစ်ပါသည်။ဘတ်ဂျက်ပေါ်အတိုက်ခံပါတီရဲ့သဘောထား National လွှတ်တော်အမတ် Mark Canavan သည်ဩစတြေးလျနိုင်ငံသားအလုံးအတွက်စွန့်ရင်ကယ်ဆယ်ရေးကိုပြတ်မှတ်ထား၍အစိုးရရဲ့ဒေါ်လာ300ပေးချေမှုကိုတိုက်ခိုက်ပြောဆိုပါရယ်ဇူလိုင်လ1ရက်နေ့မှစတင်၍အင်တောင်စု10သန်းကျော်သည်တစ်နှစ်လျှင်စုစုပေါင်းပြန်အပ်ငွေဒေါ်လာ300ရရှိမှဖြစ်ပြီးအကျုံးဝင်သောအသေးစီးပွားရေးလုပ်ငန်းများသည်လားတူကာလတွင်ဒေါ်လာ$325ရရှိမှာဖြစ်ပါれ။အဆိုပါတိုက်တန်မှုသည်ငွေချေးဖောင်းပွားမှုကိုပုံမှုဆိုးဝါးစေမှာဖြစ်ပြီးအဆိုရဲ့ဘတ်ဂျက်အသုံးစရိတ်ကိုဝေဖန်ကြောင်း၎င်းက Channel 9သို့ပြောဆိုပါれ။ Ibanai နှင့်အတွက်ပူရှန်ငွေဒေါ်လာ 6.3 ဘီလီယံကို Albanese အဆိုရဲ့ဒုတိယမြောက်ဇက်တိုက်ပူရန်ငွေပေးရလိုက်တဲ့အတွက်ထွက်ပေါ်လာခြင်းဖြစ်ပါれ။၎င်းသည်သာမဲ့လေးနှစ်အတွင်းကဏ္ဍတစ်လုံးလုံွေပြမှုနောက်တွင်ရှိလာမည်လို့မျှော်လင့်နေပါသည်။ချာမဒန်းတူရေးချာမဒန်းတူညီများရေးတက်ထွက်လှူရှားသူများသည် Federal Budget တွင်အခွန်ဖြတ်တောက်ခြင်းအဆင့်3ဆင့်သို့အစိုးရ၏ပြောင်းလဲမှုများကိုကြိုဆိုတော်လဲတခြားလူနေမှုဇယိစကားများသည်အမျိုးသမီးများကိုပြစ်မှတ်ထားရန်ပြက်ကွက်မှာကိုစိုးရိမ်နေကြပါသည်။ခွန်ဖြတ်တောက်ခြင်းအဆင့်3ဆင့်သည်ယခင်ညွန်ပေါင်းစွာမှဥပဒေပြုထားသောအခွန်အခောက်ပြောင်းလဲမှုရဲ့နောက်ဆုံးအဆင့်ဖြစ်ပြီးခွန်စည်းချက်မှုအားဖယ်ရှားကဝင်ငွေဒေါ်လာ4,500နဲ့နှစ်သိန်းကျဝင်ငွေရှိသူများကိုအခွန်30ရာခိုင်နှုန်းဖြင့်အခွန်ကောက်ခံမှာဖြစ်ပါသည်။အစီအစဉ်အသစ်သည်လက်ရှိအခွန်စည်းဝိုင်းများကိုဖြတ်ချော်က32.5ရာခိုင်နှုန်းသတ်မှတ်ချက်ကို30ရာခိုင်နှုန်းထိလျှော့ချကခွန်စည်းချက်မှုအတွက်ကန့်သက်ချက်များကိုတိုးမြင့်ပေးပါれ။ဓာတ်တူရေးအခွင့်အရေးမဟာမိတ်အဖွဲ့မှ Helen Daly Fisher ကဤဖြတ်တောက်မှုသည်အမျိုးသမီးများအတွက်အချိုးရှိစေမယ်လို့ပြောဆိုပါれ။ Federal Budget တွင်ထုတ်ဖော်ပြသသော Energy Bill Relief အစီအစဉ်ကို Labor ကကာဝယ်ပြောဆို ဘာသာရေးမှုဂျင်ချာမစီဩစတြေးလျအားလုံးအတွက်နေထိုင်စရိတ်တက်တာကွင့်ပေးရန်အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုခဲ့ပြီး၎င်းဒေါ်လာ300အားဝင်ငွေနည်းသောအင်တောင်စုများကိုကန့်သတ်မထားဘဲအားလုံးပါဝင်မှာဖြစ်ပါသည်။အင်တောင်စုတိုင်းအတွက်ဒေါ်လာ300စွန့်ပြားငွေပါဝင်တိုက်တာမှုများသည့်ငွေချေးဖောက်ပွားမှုဖြစ်မိမဟုတ်ကြောင်းဘန်ဒါရေးဝန်ကြီးဌာနကခန့်မှန်းထားပါသည်။အဆိုပါပေးချေမှုသည်၃နှစ်အတွင်းအဆိုအတွက်ဒေါ်လာ 3.5 ဘီလီယံကုန်ကျမှဖြစ်ပြီးစေစားလုပ်ငန်းငယ်တသန်းခန့်သည်လက်ရှိကုန်ကျစည်းအတွက်ဒေါ်လာ 325 ဒေါ်လာပြားငွေရရှိမှဖြစ်ပါသည်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကသူ့အဆိုအရဆုံးဖြတ်ချက်ကိုခုကကာကွယ်ပြောဆိုခဲ့ပြီးလူတိုင်းနဲ့သက်ဆိုင်ပါကတချို့သောအစီအမံများသည်မိတ်ဆက်ရန်ပုံမူလွယ်ကူကြောင်း Channel 9တို့ပြောဆိုသွားပါလေ။ဒေသင်တင်းတို့ Newsflash များပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ